ဆီယနာဒေငရေဖေဖော်လာရီနေ့ကနေဒီကနေ့နိုမာလာ28ရက်နေ့အထိဆိုရင်ဖြစ်ရမျိုးမျိုးအတွင်းစစ်တပ်ရဲနဲ့စာယာဖစစ်ထောက်လမ်းရိုးရဲ့လက်ချက်ကြောင့်တည်ဆုံရသူပေါင်း1295ယောက်ရှိသွားပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကပြောပါတယ်။လက်ရှိမှာဖမ်းဆီးခံရသူပေါင်း1595ယောက်ရှိပြီးပြစ်ဒဏ်ချခံထားရသူက341ယောက်ရှိပြီးတော့အဲ့ဒီအထက်မှာကလေးငယ်နှုအပါအဝင်34ယောက်ကိုတည်ဒဏ်ချမှတ်ထားတယ်လို့လည်း ABB ကပြောပါတယ်။ဒီရည်အတွက်အားလုံးဟာ ABB ကလလန်းမီတလောက်ကောက်ယူစုဆောင်အတီးပြုတ်ထားတဲ့အခြေလက်တွေဖြစ်ပြီးအမှန်တကယ်အရည်အတွက်ကိုအတီးပြုတ်သွားရအောင်မယ်လို့လည်း ABB ကပြောပါတယ်စစ်ကောင်စီကတော့ ABB ကပြောတဲ့တည်ဆုံးသူအရည်အတွက်ဟာလုံးကြံချဲ့ကားထားတာပဲလို့တုံ့ပြန်ထားပါတယ်စစ်တပ်ကအနာသိန်းနာ10လပြည့်လို့ညီပါရှိလာပေမဲ့ဆက်အနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့ကြိုကြားလို့ဆက်ရှိနေသေးပါနိုမလာ25ရက်နေ့ကရန်ကုန်မြို့မြမပလာဇာထဲမှာလူငယ်တို့ဆန္ဒပြတာကိုပလာဇာလုံခြုံရေးဝန်ထမ်းတွေကအတင်းဝင်ရောက်ဖမ်းဆီးခဲ့တဲ့ပေါ်ဝေဖန်ပြစ်တင်တာတွေကြုံရပြီးတဲ့နောက်ပလာဇာတွင်းကစိုင်များပြားပိတ်ထားတယ်လို့အရင်ကနေ့စဉ်လူစီကားနေခဲ့တဲ့မြမပလာဇာလုံးဝ၆ကပ်နေခဲ့တယ်လို့မြို့ကန်တွေကပြောပါတယ်အခင်းဖြစ်ပြီးနောက်တည့်နိုမလာ26ရက်နေ့မှာပထမနေ့ကဖြစ်ရတဲ့တောင်းမှန်ကြောင်းနဲ့အဲ့ဒီဖြစ်ရတဲ့ဒေါဝန်ရှိသူတွေအားလုံးကိုအလုတ်ကထုတ်ပစ်လိုက်ပြီးဖြစ်တဲ့အကြောင်းမြမပလာဇာအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ